မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေကိုနိုင်ငံတကာအသိုင်းအဝိုင်းနဲ့ပူးပေါင်းပြီးအကောင့်ထည့်ဖို့အတွက်မလေးရှားနိုင်ငံခြားရေးဝန်ကြီးကတိုက်တွန်းလိုက်ပါတယ်။ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့စနေနေ့ကတွေ့ဆုံရမှာမြန်မာနိုင်ငံမှာစာနာမှုအကူအညီတွေကိုပွင့်လင်းမြန်တာမှုရှိရှိနဲ့ပေးရနိုင်မယ့်နည်းလမ်းတွေနဲ့နိုင်ငံတကာအသိုင်းအဝိုင်းရဲ့ပါဝင်မှုတွေကိုဆွေးနွေးသဘောတူခဲ့ကြတယ်လို့လည်းမလေးရှားနိုင်ငံခြားရေးဝန်ကြီးSafuddin Abdullah ကသတင်းတောက်တွေကိုပြောလိုက်တာပ
ါ We cannot have only the junta doing the humanitarian assistance
လူသားချင်းစာနာမှုအကူအညီပေးလုပ်ငန်းတွေကိုစစ်အာဏာပိုင်တွေနဲ့ပဲလုပ်လို့မဖြစ်ပါဘူးနိုင်ငံတကာအသိုင်းအဝိုင်းကအခိုင်အမာပါဝင်ဖို့လေမလေးရှားကအဆိုပြုထားပါတယ်အကောင်းဆုံးကတော့ကုလသမဂ္ဂရဲ့ကြီးကြပ်မှုအောက်ကနေဆောင်ရွက်ဖို့ပါလို့တောက်ချန်တွေကပြီးဆုံးသွားတဲ့နှစ်ရက်အမေရိကန်အာဆီယံထိပ်သီးအစည်းအဝေးအတွက်ဝါရှင်တန်ဒီစီမြို့တော်မှာရောက်နေတယ်မလေးရှားနိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်တာပါမြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းရင်ဆိုင်ရတဲ့ပြဿနာဖြစ်ရှင်းနိုင်မှုရည်ရွယ်ပြီးအာဆီယံအသင်းကဘုံသဘောတူညီချက်၅ရက်ချမှတ်ထားပေမဲ့လက်တွေ့အကောင့်ထဲမဖော်နိုင်တဲ့ဖြစ်နေခြင်းမှာလူသားချင်းစာနာမှုအကျက်တဲတွေဖြစ်ရှင်းမှုအတွက်ကြိုးပမ်းနေတာပါအမေရိကန်အာဆီယံထိပ်သီးအစည်းအဝေးမတိုင်ခင်မှာပဲစာနာမှုအကူအညီပေးနိုင်ရေးအာဆီယံနိုင်ငံခြားရေးဝန်ကြီးတွေဆွေးနွေးခဲ့ကြပြီးမြန်မာနိုင်ငံကဒေတာ၅ခုမှအကောင့်ထည့်ဖို့ပို့လဲဆွေးနွေးခဲ့ကြတာပါ။ဒါပေမဲ့လည်းစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလက်နက်ကိုင်ပဋိပက္ခတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံမှာစိန်ခေါ်မှုတွေကရှိနေစေဖြစ်ပါတယ်။